ဖမ်းဆီးခံရသူတွေဟာပြည်ရဲ့ပြည်နယ်ထဲမှာရှိတဲ့လင်းတန်းဟေချာတစ်တော်ကျောင်းအတွင်းမှာမြေရှားတပ်ထုတွေကိုခိုးတူးနေကြတာပါတစ်တော်ကျောင်းအတွင်းနေရာအနှံ့မှာအခုလိုမျိုးခိုးတူးသူတွေကိုမလေးရှားရဲကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးမလေးရှားနိုင်ငံသား၉ဦးနဲ့မြန်မာပါဝင်နိုင်ငံသား၁၉ဦးစုစုပေါင်း၃၁ဦးကိုဖမ်းမိခဲ့ကြောင်းဒီဇင်ဘာလ၃ရက်နေ့ကမလေးရှားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တဲ့ဆိုပြီးမလေးရှားမှာနေထိုင်နေသူဦးဆိုးထက်သိန်းကပြောပါရယ်
ဆိုတော့အဲ့ဒါကတနည်းအားလည်းတော့မဟုတ်ဘူးသူတို့ကပြောထင်ဒီတက်တော်ကျဝိုင်းအတွင်းထဲမှာပြောထင်အခုလိုနေရှားတပ်သူသူ့ဖော်နေတဲ့လုပ်ငန်းစုတွေရှိပါလိမ့်မယ်အဲ့ဒါကိုသူတို့ပြောတယ်အနှံ့အပြားဝင်ရောက်ဖမ်းကြည့်တယ်လို့အဲတရင်ကအဝတ်တော်ပေါ့နော်ရဲဌာနကထုတ်ပြန်လာပါတယ်မှာ
ဟုတ်ပြီ
ပြီးတော့နောက်တစ်ခုကဒီဝတ်တော်ပေါ့နော်အဲဒီဖမ်းမိတဲ့နေရာမှာတော့ပြောဆိုရင်ဒေသခံ၉ဦးပါတယ်ပေါ့နော်ကျန်ကတော့ပြောဆိုရင်နိုင်ငံသားတွေများတယ်လို့ဟိုပေါ့များတယ်နိုင်ငံသားအလုံးပေါင်း၁၆ဦးရှိတယ်အလုံးနိုင်ငံသားတွေပေါ်မှာနိုင်ငံသားတွေတော့ဒီဖြစ်စဉ်မှာဖမ်းခံရတာ၃၁ယောက်ပါပါတော့အသက်ရွယ်အပြင်ပြောမှာကျွန်တော်၂၃နှစ်ကနေပြီးတော့၆၉နှစ်ကြာမှရှိနေတဲ့ပုဂ္ဂိုလ်တွေပါ
အခုဆိုရင်မလေးရှားနိုင်ငံကအောက်ခြေအလုပ်တော်တော်များများမှာမြန်မာတွေလာရောက်လုပ်ကင်နေကြတာတွေ့ရပြီးအများစုကတော့တရားမဝင်လမ်းကြောင်းတွေကနေမလေးရှားနိုင်ငံထဲကိုဝင်ရောက်လာကြသူတွေဖြစ်ကြတယ်လို့လည်းပြောပါတယ
်။အကြမ်းဖက်လုပ်တင်တဲ့ဒီအောက်ခြေလုပ်တွေမှာပြောဆိုရင်ဟိုလွတ်တဲ့နေရာကိုရတဲ့နေရာကိုဝင်လုံနေရတဲ့သဘောမျိုးဖြစ်နေတာပေါ့နော်။ဟိုဘဝဒီအခြေအနေကလည်းဘလုံးကဟိုကျွန်တော်တို့ဒီနိုင်ငံကြီးမှာပေါင်ဝင်ပတ်သက်ခဲ့တဲ့လူတွေတော်နိုင်ကြီးမှာပေါင်ဝင်ခဲ့တဲ့လူတွေပြီးတော့ CDM တွေပေါ့နော်ဖြစ်ပြီးကြောင်နေနေနေလို့မရတဲ့အတိုင်းသာဖြစ်နေတော့ဒီမလေးရှားနဲ့ထိုင်းနိုင်ငံကိုလှည့်ဝင်လာတော့တော့ဒီမှာလည်းအလုတ်ကန်ရပြောဆိုရင်နိုင်ငံတွေကဒီကိုဗစ်ကိုဖျက်ချော်ထားတဲ့နိုင်ငံတွေဖြစ်တဲ့အခါကျတော့အလုတ်ကန်တော်တော်ရှားပါလာတယ်ဘာလို့ပြန်လဲထူထောင်နေရတဲ့ကာလဆိုတော့ဟိုရင်းနှောင်းကလူမျိုးကျွန်တော်တို့ပြောလို့ဆက်ရောင်အလုတ်ရောင်အလုံးလုံးမှာမြန်မာပြည်ရှိတာမဟုတ်ဘဲနဲ့တော်တော်ကြီးကိုဟိုအခြေခံအလုပ်တွေမှာပါဟိုအခုလိုမျိုးပေါ့တော်တဲ့တောင်တဲ့အလုပ်တွေမှာပါမြန်မာပြည်ရောက်ကုန်တဲ့ပေါ့ပ
ါအခုဖမ်းဆီးခံရတဲ့31ယောက်ကတော့တရုတ်မြန်မာဗီယက်နမ်နဲ့မလေးရှားနိုင်ငံသားတွေဖြစ်ကြပါတယ်သူတို့တွေဟာတရားမဝင်သတ္ထုတူဖော်မှုအပြင်တစ်တော်ကျိုးဝိုင်းသတ်မှတ်နေမြည်တဲ့ကျူးကျော်ဝင်ရောက်မှုကိုပါကျူးလွန်ခဲ့ကြတာဖြစ်ပါတယ်သူတို့ဟာမိုက်ခရိုချစ်တွေလျှက်စစ်နဲ့စစ်သုံးပစ္စည်းထုတ်လုပ်ရမှာအဓိကကုန်ကျန်းနေဖြစ်အသုံးပြုကြတဲ့ညေရှားတပ်ထုတွေကိုတူးဖော်နေကြတာဖြစ်ပြီးအခုလိုမျိုးတူးဖော်ရမှာတောင်တွေကိုပါဖြိုချတာမျိုးတွေရှိနေတာပါမလေးရှားအစိုးရစစ်တောဌာနကတော့စစ်တောပြုံးတိမှုရှိလာမှာကိုတားဆီးတဲ့အနေနဲ့မတူးဖော်ဖို့အတွက်ဥပဒေထုတ်ပြန်ပြီးတားမြစ်ထားတာဖြစ်ပါတယ်မလေးရှားနိုင်ငံမှာဒီလိုကမ္ဘာရှားပါတပ်ထုတိုက်ပမာဏဟာတန်ချိန်3000လောက်ရှိနေတယ်ဆိုပြီးအမေရိကန်ဘူမိဗေဒလေ့လာရေးဌာနက2019ခုနှစ်မှာထုတ်ပြန်ထားပါတယ်မလေးရှားနိုင်ငံမှာတရားမဝင်ပတ်ထုတူးဖော်တာအပြင်တရားမဝင်လာရောက်နေထိုင်သူတွေကိုပါစီမံချက်ချဖမ်းဆီးနေတာဖြစ်ပြီးအောက်တိုဘာလ13ရက်နေ့ကလည်းမလေးရှားနိုင်ငံဂျိုဟိုပြည်နယ်ကစောက်လုပ်ရေးလုပ်ငန်းဝင်မှာမြန်မာနိုင်ငံသား62ယောက်ဖမ်းဆီးခံခဲ့ရပါတယ်စက်တင်ဘာလ16ရက်နေ့ကတော့ကွာလာလမ်ပူမှာဖမ်းဆီးခံရတဲ့အထောက်ထားမဲ့နေထိုင်သူ90ထဲမှာလည်းမြန်မာတွေပါဝင်နေတာဖြစ်ပါတယ်ရှင်